in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မတ်လ18ရက်စနေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရနိုင်နဲ့အတူကြီးညာပေးသွားမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်လောင်းအတည်ပြုပြောကြားပါရတယ်။တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်ရေးဆိုင်ရာစီးရေးလက်ချက်မှုတွေဒီကနေ့စတင်လိုက်ပါရတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့မနေ့တောက်ကြနေ့ည10နာရီဝန်းကျင်လောက်ကကချင်ပြည်နယ်ဖားကတ်မြို့နယ်ကံခါကျေးရွာအနီးကကြောက်စိမ်းတောင်စွန့်ပစ်မြေစာပုံကြီးပြိုကျခဲ့ပါတယ်လူသေးဆုံးပျောက်ဆုံးမှုအခြေအနေဘယ်လောက်ဆိုးဝါးနိုင်ပါသလဲ
ဟုတ်ကဲ့ချင်းတော်တော်လေးဆိုးတယ်ဘာလို့လဲဆိုတော့ဒီကိုယ်တွေတော့ခဏတည်းဖားကတ်ကြီးလေပြိုကျသွားနေပါလေအဲ့မှာဒရိုက်ဘာတော့မဆိုးသေးဘူးမပါတော့ပါတယ်လေဟိုကားမောင်းနေတယ်ဟိုအဲ့ဆက်သေးနေတယ်
ဖကန်ဒေတာကတူပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရိုဟင်ဂျာဒုက္ခသည်တသန်းအတွက်2018ကုန်အထိနောက်ထပ်ကူညီနိုင်မှုအမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့သတင်းနောက်အမေရိကန်နိုင်ငံသားရေးဝန်ကြီးကိုရုတ်တရက်ယာရုကဖယ်ရှားလိုက်ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးတဲ့အဖြစ်သမ္မတကအစားထိုးခန့်အပ်မယ်ဒီ CIA ရဲ့အကြီးအကဲပေါ်မှာကဘာတဝက်ကအယုံစိုက်နေကြတဲ့သတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မေလကုံမှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံအတည်ပြုပြောကြားကြောင်းအင်ဂျီရောကတောက်ကြနေမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဖုန်းစကားပြောရမှာမြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တုံ့ပြန်လာတဲ့အပေါ်သတိနဲ့ကြိုဆိုသွားမှာဖြစ်ကြောင်းလည်းထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးအပြောကြီးတာမဟုတ်ပဲလက်တွေ့ကြကြဆောင်ရွက်ဖို့လေခေါင်းဆောင်တွေကြဆွေးနွေးခဲ့ကြအောင်အင်ဂျီရောကပြောပါတယ်မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးတိတိကျကျအတည်ပြုပြောကြတာမျိုးမရှိပါဘူးဒီတော့တင်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းကျင်မှာတင်မာမှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေးတင်သံမတ်ကြီး Olof Skoog တောက်ကြနေကပြောပါတယ်ဝန်ကြီးရီယောင်ဟိုရဲ့ဆွေးတင်ခီးစဉ်အပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်အဖြစ်တချို့လေ့လာသူတွေကရှုမြင်ကြပါတယ်။ဒါပေမဲ့တမ်မတ်ဂျီစကုတ်ကရောဝန်ကြီးချုပ်လော်ဗန်ရဲ့ပြောခွင့်ရကရောအဲ့ဒီတွေ့ဆုံပွဲမှာဘာတွေဆွေးနွေးတယ်ဆိုတာကိုတော့မပြောပါဘူး။ဆောင်းဟုံးမျိုးကဆွေးနွေးပွဲတွေဟာအဲ့ဒီလိုအစည်းအဝေးမျိုးအတွက်ဝင်းကျင်ကောင်းတစ်ခုကိုကူညီဖန်တီးပေးနိုင်မယ်လို့မျှော်လင့်ရကြောင်းတမ်မတ်ဂျီစကုတ်ကပြောပေမဲ့ထိပ်သီးဆွေးရီးဝေးပွဲကိုဆွီဒင်ကအင်ရှင်ဖြစ်လက်ခံကျင်းပပေးမလားလို့မေးတာကိုတော့ပြန်မဖြေပါဘူး။စတော့ဟုံးကဆွီနီဝဲတွေကိုတောက်ကြနေကဆုံးသက်ဖို့အရင်ကစီစဉ်ထားပေမဲ့စနေနေ့မှာဒီကနေ့မှာပဲပြန်ဆောက်ဖို့ရှိတယ်လို့ဒီအဲ့ဒီအချိန်နဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကပြောပါရခင်ဗျာ
။ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဟောင်းအန်ဒရူးမက်ကေ့ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ်ဂျက်ဆက်ရှင်ကတောက်ကြနေကအကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးမှူးရဲ့အစည်းအခမ်းစာ FBI တွင်ကျင်းဝတ်တဲ့ညီမညီစရအရေးကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းစစ်တွေးရှိမှုတွေနဲ့ FBI ဌာနအကြီးတန်းတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရ Andrew McCabe ကိုတာဝန်ကနေချက်ချင်းရဆိုင်းလိုက်တာဖြစ်တယ်လို့ American ရှေ့နေချုပ် Jeff Sessions ကကြေညာချက်ထဲမှာပြောထားပါတယ်။သမ္မတ Donald Trump ကလည်း McCabe ကိုယာရုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter ပေါ်ကနေအန်ဒရူးမက်ကေ့ကိုယာရုကနေထုတ်ပယ်လိုက်ပြီးဖြစ်ကြောင်းဒါကြောင့်ဒီနေ့ဟာ FBI တွင်အလုတ်ကြိုးစားတဲ့သူတွေနဲ့ဒီမိုကရေစီအတွက်ကောင်းတဲ့နေ့တွေဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒါပြင်သူတော်ကောင်းရောင်ဆောင်ထားတဲ့ James Comey ကသူ့ရဲ့ဆရာဖြစ်ပြီးတော့သူ့ကိုအပြစ်မရှိတဲ့သူတယောက်လို့လှုပ်ထားကြောင်း FBI ဌာနတွင်အပေါ်ပိုင်းမှာဖြစ်နေတဲ့အာဂီလိုက်စားမှုတွေအလိမ်ညာတွေကိုသူအကုန်သိတယ်ဆိုပြီးတော့တမတ် Trump ကသူ့ရဲ့ Twitter ကနေပြောထားပါတယ်။တချိန်က FBI ဒုတိယ FBI မှာဒုတိယအကြီးဆုံးဖြစ်တဲ့ McCabe ဟာပြီးခဲ့တဲ့ January 30ရက်နေ့ကယာရုကနေအနားယူခဲ့ပြီးမနေ့ဖြန်သူ့မွေးနေ့မှာခန်းစားခွင့်အပြည့်အဝနဲ့ပင်ဆင်ယူဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါမဲ့သူ့ကိုအခုလိုယာရုကနေထုတ်ပယ်လိုက်တဲ့အတွက်သူ့အနေနဲ့ပင်ဆင်လာစားအကုန်လုံးဒါမှမဟုတ်တစ်စိတ်တစ်ပိုင်းလောက်ကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနှိမ့်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါရယ် Di dalam bahasa orang kata Rusia dalam masa itu engkau berdengar pinenya bilai bilai nak Rusia agul lelatum piana wa Rusia telah ini hal sahaja skripelnya tutu temi Yulia Rogo Britain dengan Slesbury Muga panjang tuan trili memiora agul tu gepi turut hal Rusia ini alun jauh tiga sisi Novichok asalnya tak kay lucu kan rapi jam Britain anak ini kata piatara wa Britain yang sahaja lelanya Achemi mesir saja dego tungjane ini ne Britain tanam ini go pinenya bilai dalu Rusia mereka biawari Rusia dengan saya Britain tanam Lori Bristow go Rusia dengan jari tanaga singko ke bilai nautop jane Rusia yang jinja jema Britain tanam ini go di terima tuh dengan ringa terdabune terus ia melula ada dua subido popja tawar Rusia dengan maju jemune binyari saya kisah yang dego sama ni de. British Council ye lungen saunari gu le yasay pifu sungdiya ke jang Russia ga piyo ware. Da bian St. Petersburg miu ma. British Council winyong tamman polin po kunbiu tara gu le Russia ga pi piyak ke ware. Uyoba tamagaga ne British nengen nautate kisa ye dwe ma asim pi mure shini ra gu ayong le piyaw ne anine. British winyijo triza meha agulo Russia po malo mongda saunyan da pibi. Da ha asin chen me lo ye piyade lu Russia nengen jayi wunji sage Lavrov ga. Di da rinba sawe ma piyo cha ke ware kmiya.
Afghanistan yang kebumiu makan dengan bangku atau kayu duduga. Perancang yang lonjong komuniti kuku pemba terkait kayu itu, ia dah ni yaiti sembilan tahun yang dah ia dah elu. Afghan bilai wni thana tawon si duduga pelajar lebar. Kebumiu siapa yang pihak kayu di terkait muzak ia dah tahu tu sembilan. Ayah utang yang ia elu le. Afghan ye ya si duduga pelbar. Di terkait dia tuha. Dengan jaga jinan ni kuku pemba ter. เกราพิบิเมมองมิงเกบูลุเลยเปียวบาเรยินนังกาไตไคเตตูนากาผิดตอเรฉิมาดีไตไคมูผิดบาเกราลุอัฟกานตาวันชีตูริกาเปียวบาเรดาลิบันนี่กาโรดีไตไคมูกาตรุละเฉ็ดผิดเลยลุซูบาเรดาเมอะเตเซ่เฉ็ดละดีกูรออกูเฉิงดิบ่ติยาติบาวคุณเหมีย
American ดันญะนี่เบะญะมาวาดาซีซินิโกญะนี่6นายกวยกาเนญะนี่9นายที
ไลโทมีเตอร์7กิโลเฮิรตซ์1963ไลโทมีเตอร์7กิโลเฮิรตซ์ติงงา965เนี่ยไลโทมีเตอร์25กิโลเฮิรตซ์11963โรกันเนี่ยเข้าเรียนเป็นนี่ပါတယ်ရှင်ဇနေနေ့ညနေခင်းသတင်းတွေကိုဗီဒီယိုကနေဆက်လက်ကြည့်ညာနေပါတယ်အကြံဖတ်မှုတိုက်ဖြတ်ရမှာထောက်လိုင်းသတင်းအချက်လက်တွေဖလှယ်ရေးနားလည်မှုစာချုပ်လာကိုဒီကနေ့စတင်တဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားအစည်းအဝေးအတွင်းလက်မှတ်ရေးထိုးကြတယ်လို့ ออสเตรเลียဝန်ကြီးချုပ်မက်ကွန်တန်ဘူးကပြောပါတယ်ออสเตรเลียနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ပထမဦးဆုံးออสเตรเลียအာဆီယံအထူးထည်သည့်စီဝေးပွဲကိုအင်ရှင်အဖြစ်ကျင်းပနေတာပါဒေတာတွင်မှတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ခွင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆ ခါနဲ့ ပတ်သက် ပြီးတော့ လူ 100 လောက် ကလည်း စုဝေး ဆန္ဒ ပြကြ ပါတယ် မြန်မာ နိုင်ငံမှာ လူခွင့် ချိုးဖောက်မှု တွေ ရှိတယ် ဆိုတဲ့ ဆွဆဲချက် တွေ နဲ့ ပတ်သက် လို့ ဒေါက်တာ ဆန်း စုကြည် ဩစတြေးလျ နိုင်ငံ ရောက်ရှိ ခဲ့ မှာ ဆွေးနွေး ပြော ဆို မယ် လို့ ဩစတြေးလျ ဝန်ကြီးချုပ် မက်ခွန် ထမ်းဘု ကလည်း တောက်ကြနေက ပြော ခဲ့ ပါတယ် ဒီကနေ့ တိကျ ဆန္ဒ ပြတဲ့ Amnesty လူခွင့် အဖွဲ့ ကတော့
Australia has been continuing to support the Myanmar military, and we are out of step with the rest of the world in that. We know that from our research.
Australia နိုင်ငံ ဟာ မြန်မာ စစ်တပ်ကို ဆက်လက် ပံ့ပိုး ပေးနေ ပြီးတော့ ဒါဟာ တကဘာ လုံး နဲ့ အမတူ ပဲ ဖြစ် နေ ပါတယ် Amnesty International အဖွဲ့ အနေနဲ့ သိသလောက် ဆိုရင် မြန်မာ စစ်တပ် ဟာ Rohingya တွေကို ပြစ်မှတ် ထား ပြီးတော့ လူမျိုး နွယ်စု အလိုက် ရှင်းလင်း ဖျက်ရှားမှု တွေကို စနစ်တကျ လှုပ်ဆောင် ပါတယ် ဒါကြောင့် အစိုးရ အဖွဲ့ အနေနဲ့ Mekong Tambu အနေနဲ့ မြန်မာ စစ်ဖက်နဲ့ အဆက်ဆက် ဖျက်တောက်ဖို့လိုလားပါတယ် လို့ AI အဖွဲ့ရဲ့ ပြောခွင့်ရ Diana Sayek က ပြောတော့ပါတယ်ခင်ဗျာ
တရုတ် ပါလီမန်က သမ္မတ Xi Jinping ကို ဒုတိယ သမ္မတ သက်တမ်း တောင်း ထမ်းဆောင်ဖို့ ဒီကနေ့ မှာ တညီ တညွတ် ထဲ ရွေးချယ် တင်မြှောက်လိုက်ပြီး သမ္မတ သက်တမ်း ကန့်သတ်ချက် တွေကို ပယ်ဖျက်လိုက်တဲ့ အတွက် သူ့ အနေနဲ့ အကန့်အသတ် မရှိ တောင်း ထမ်းဆောင် သွားနိုင်တော့မှာ ဖြစ်ပါတယ် သမ္မတ သက်တမ်း 2 ကြိမ်သာ ထမ်းဆောင်권 ပြုထားတဲ့ ဖွဲ့စည်းပုံ အခြေခံ ဥပဒေ ပုံမှန်ကို ပြင်ဆင်ဖို့ အပါအဝင် တခြားအချက် 20 ကို ပြင်ဆင်ဖို့ ပြီးခဲ့တဲ့ တနင်္ဂနွေ အနေနဲ့ သဘောတူခဲ့ကြတာပါ ဒီ အခြေခံ ဥပဒေ ပြင်ဆင်မှုကို တရုတ် မျိုးသား ပြည်သူ ကွန်ဂရက်က လည်း အခက်အခဲ မရှိ တည်ပြုခဲ့ကြပြီးတော့ ကန့်ကွက်မဲ 9 မဲ သာ ရှိခဲ့တာ ဖြစ်ပါတယ် Communist Party ဥက္ကဋ္ဌ အဖြစ်နဲ့ရောက် ဘိုးစစ်ကော်မရှင် အဖွဲ့ခေါင်းဆောင်အဖြစ်နဲ့ပါ သမ္မတ Xi Jinping ယူထားတဲ့ တခြား တာဝန်တွေက တက်တန်းအကန့်အသတ်မရှိတာကြောင့် ဖွဲ့စည်းပုံ အခြေခံ ဥပဒေ ပုံမှန် 89 ကို ပြင်ဆင်လိုတယ်လို့ Communist Party ခေါင်းဆောင်တွေက ပြောပါတယ် အခုလို တက်တန်းအကန့်အသတ်ချက် တွေ ပယ်ဖျက်လိုက်တဲ့ အတွက် အခုလို အရေးပါတဲ့ အပြောင်းလဲတွေကို တွေးနေရတဲ့ အချိန် ကမ္ဘာအင်အားကြီး နိုင်ငံတစ်ခု အဖြစ် တက်လာနေတဲ့ တရုတ် နိုင်ငံ အနေနဲ့ သူ့ရဲ့ စီးပွားရေး ဖွံ့ဖြိုး တိုးတက်ဖို့ အတွက် အရေးကြီးတဲ့ အချိန်တွေမှာ ခိုင်မာအားကောင်းတဲ့ ခေါင်းဆောင်မှုကို တရုတ် နိုင်ငံ အနေနဲ့ ဆက်ပြီးတော့ ထိန်းသွားနိုင်မှာ ဖြစ်ပါတယ် သမရစီချင်းပြင်မတိုင်ငယ်တရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်နောင်းနဲ့ကျန်စီမင်းတို့ကဟာလေဒီတာဝန်သုံးခုစလုံးကိုယူခဲ့ပြီးမဲ့သမရသက်တမ်းနှစ်ခုကုံဆုံးတဲ့အချိန်မှာတော့ယာရုကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအသစ်ကိုလွှဲပေးကြတာဖြစ်ပါတယ်တရုတ်အနာပိုင်ကတော့ဖွဲ့စည်းပုံပြင်ဆင်တာနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာဆွေးနွေးတာကိုတားမြစ်ပိတ်ပင်လိုက်ပြီးတော့သမောပတူကန့်ကွက်ပြောဆိုတာတွေလုံးဝအသံမထွက်အောင်အမြန်ဆုံးတားဆီးတာတွေလှုပ်ဆောင်နေပါတယ်ခင်ဗျာ
တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ပွဲတွေနဲ့ကယ်ဆယ်ရေးဆိုင်ရာစီရေးလွတ်ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါ2018စီရေးလွတ်ကျင့်မှုဖွံ့ဖြိုးအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုကဲရေးမှုဗိုလ်ချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစစ်ဦးစီးချုပ်ဖောဆရူဝန်တို့ကဒီကနေ့ပူးတွဲဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ဒီစီရေးလေ့ကျင့်မှုမှာပါဝင်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာအခုတစ်ပတ်အတွင်းပြုကြခဲ့တဲ့လူကူတရားတိဆောက်တဲ့နေရာမှာအဓိကတာဝန်ရှိတဲ့ဦးဆောင်အင်ဂျင်နီယာကဒီတရားမပြုကြခင်နှစ်ရက်ကအဲ့ရာတွေတွေ့ရဆိုပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုဖုန်းထဲကနေ voice screen နဲ့အကြောင်းကြားခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မနေ့တောက်ကြနေ့ည10နာရီဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကံခါကျေးရွာအနီးကကြောက်စိမ်းအောင်ဆွန့်ပစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကန့်ဒေသခံတွေကပြောပါတယ်။မြေတူးဆက်တွေအပါအဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပိပြီးတော့တေဆုံးနိုင်တယ်လို့သတင်းတွေထွက်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကိုတူးဖော်နေသေးပဲလို့သိရပါတယ်။ဖားကန့်ကြောက်စိမ်းတူးဖော်ရေးလုပ်ငန်းခွင်တွေကဆွန့်ပစ်မြေစာပုံတွေဟာလုပ်ငန်းခွင်အနေနဲ့ကြီးမားလို့မြင်မဲ့သက်ဆိုင်ရာဘက်ကစနစ်တကျလုံခြုံမှုရှိအောင်မဆောင်ရွက်ပေးထားဘူးလို့လည်းဝေဖန်မှုတွေရှိပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။မနေ့တောက်ကြနေ့မတ်လ16ရက်နေ့ည 10:45 မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကံခွာကျေးရွာကကြောက်စိမ်းတူဖော်ရေးလုပ်ငန်းခွင်တွေကဆွန့်ပစ်မြေစာတွေလာရောက်စုပေါင်းဆွန့်ပစ်ကြတဲ့မြေစာပုံကြီးပြိုချခဲ့တဲ့အတွက်ကြောက်စိမ်းတောင်ကုမ္ပဏီကမြေတည်တဲ့ကားကြီး2စီးအပါအဝင်ဆွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တည်ဆုံးခဲ့ကြပြီးတည်ဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွင်မှာမြေစာပုံမကြခဏပြိုချလေးရှိပြီးတော့ဒီတစ်ခါမြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးသွားပြီးလူအနည်းဆုံး10ခန်းလောက်တေဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေစိုက်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ်ကဲ့
ချင်းတော်တော်လေးဆိုးတယ်။ဘာလို့ကျွန်တော်ကိုဒီဖိုးတွေတော့ဒီကံပင်ဖတ်ကားကြည့်လေပြေကျသွားနေပါလေ။ဟိုကားမောင်းနဲ့ဒီရောအဲ့ဆက်ထင်းနဲ့ဒီရောတော့လူတွေအမှရောက်40ကျော်အဲ့လိုဘာသာကြီးတော်တော်လေးဆိုးတဲ့အနေထားရှိတယ်လေဟုတ်ကဲ့။ကျွန်တော်ကြားရတာအယောက်40ကျော်လို့ပြောတယ်အယောက်40ကျော်ပေါ့လေအခုတော့ကျတော့ပေါ်လာတော့ပြီးရောလို့တော့သူကလုတ်တော့လုတ်ဖို့ကိုကိုကြီးပြည်လဘာလို့တော့လောက်နေကြပြီအမ
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်တေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေသအာဏာပိုင်တွေဘက်ကတော့လူ၄ဦးပဲလူပြောက်တိုင်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုစော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေသခံအာဏာပိုင်တွေစီကသူတိထားသမျှအခုလိုပြောပြပါဗျာ။အ
ဲ့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနည်းတော့ဘူး။ပေတဲ့လူတွေလည်းမနည်းတော့ဘူးကောနော်။အဲ့ဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျ။မနည်းကကျွန်တော်တို့ကြားလိုက်စေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ရှိရင်ကျွန်တော်တို့စီကိုအဲလှမ်းပြောကြရင်ဒီစာပုံပြိုတယ်ပေါ့မှာ။တချို့ကလည်း40လောက်ပါသွားတယ်လေ၊60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့။ဘာလို့ဒီစာပုံကလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီဘက်ကဒီစာပုံတကောင်းဒီမစီးရင်အားကြီးကြာကြတာဘူး။ဒီနေ့ဆရာတို့ရှာရမှာဦးလေဒီမစေးတွေပြားပန်းခပ်ပြီးစုပြုံပြီးရှာကြတာ။ဘုံတော့ကတော့ဖားကမျိုးနဲ့အုပ်ချုပ်ရေးဘုံတန်းနေတော့သူတို့စီကိုလူကြောင်ဆိုင်ထားတာကတော့တရင်၄ယောက်ပဲရှိတယ်ပေါ့နော်။အဲ့တော့ဒီဟာကကျွန်တော်တို့ဘလောက်ပါသွားနိုင်တယ်ဘလောက်တည်ဆုံးနိုင်တယ်ဆိုတာကကျွန်တော်တို့ဘယ်လိုမှခံမှန်းလို့မရတဲ့ကိစ္စမျိုးဖြစ်နေတာဗျ
။ဖားကန်ဒေသထဲမှာအခုလိုမြေစာပုံပြိုကျပြီးလူရာနဲ့ချီမြေစာပုံပိတည်ဆုံးခဲ့ရပေမဲ့လို့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအနေနဲ့မရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဥလာမောင်လာထောင်ကပြောပါတယ်
။ကုမ္ပဏီတွေသုံးပြထားတဲ့မီစာပေါ်ပေါ့လေ။အဲ့ဒါလည်းတက်ပြက်ပြီးတော့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှကြွားပြီးစစ်ဆေးတာတော့တိကျရ တော့မရှိဘူးလေလုံးဝပဲမရှိတာပြီးတော့အဲဒီကုမ္ပဏီကလည်းသူတို့ပြင်ပြနေတဲ့နေစာကိုလည်းပေါက်တက်ကြီးပစ်ထားတယ်ပေါ့လေအဲ့လိုပြီးတော့အဲပေါက်တက်ကြီးပစ်ထားတဲ့နေစာတွေကကလပ်ပေါ်လို့နေပူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲကြားချက်မှပြပြီးစော်စီးကြီးတွေတူးပေါ်တဲ့အခါသူတို့ရလွယ်တဲ့အောင်သူတို့ကမိုင်းတွေပါလေခွဲတာရှိတယ်လေသူအဲ့လိုခွဲတဲ့ခါကျတော့ကလပ်ပေါ်လို့သူကသွန်ပစ်ထားတဲ့နေစာအက်တက်ပြီးတော့အဲ့ရတွေသူဖြစ်ပြီးအဲ့မှာမိုးကပြန်ရွာလဲအဲ့ခါပြောပေးခေါက်လိုက်ပြီးလာတော့ဟုတ်တယ်ဆိုတော့ကလပ်ကအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေသွားပြီးစစ်ဆေးတာတော့ဘာမှမရှိဘူးလေအဲ့ဒါကြောင့်ကလပ်ကပြောဖြစ်တယ်လေသူတို့အနေနဲ့အဲ့ဒီမချပြုတ်ကြည့်တာပေါ့
ဖားကဲကြောင့်စိန်တွေကမြေစာပုံတွေမကြခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆုံးပြဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်သင့်ပြီလို့လည်းဖားကန့်ဒေတာခန့်သတင်းသမားကိုစောမိုးထက်ကအကြံပြုပါတယ
်မြေစာပုံကြီးတွေကလည်းအပြင်းကြီးတွေကပေ3-5ရာပုံထဲမှာမြင်တဲ့အတိုင်းပဲအဲ့လိုမျိုးကြီးတွေဆိုတော့တစ်ခါဒီရေမဆေးဆိုတဲ့လူတန်းစားကလည်းမြေစာပုံသွားရှာတော့တယ်မြေစာပုံတွေကအဲ့လိုအန္တရာယ်များတဲ့ခါကျတော့အစုလိုက်အစုလိုက်ပြီးတည်တာပေါ့နော်အဓိကကတော့သက်ဆိုင်ရာဌာနတွေကဒါဒီကိုကြက်ကြက်မမနဲ့ဒီသူတို့သတ်မှတ်ထားတဲ့စည်းကမ်းချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အရေးယူဆောင်ရွက်မှုအားနည်းတာပါပဲအဓိကဟိုမြေစာပြိုသွားပြီဆိုလို့ရှိလို့ရှိရင်အကုန်ကလေးတွေတက်တာကိုဌာနဆိုင်ရာတွေတက်တာကိုအားထုတ်ပြရဲကြတယ်ကျွန်တော်ရှာပေးတာမျိုးမရှိရှာမပေးကြဘူးသဘောတော့ပဲသူတို့လင်းငါးကြီးလောက်နဲ့ဟိုကောဒီကောလုတ်ပြီးအဲ့လိုမျိုးရှာကြတဲ့အတွက်ဟိုဒေတာပြူတဲ့အချိန်တိုင်းအချိန်တိုင်းမှာလည်းဒါတော့မှအကုန်ကြောင်ရှာမပေးဘူးနော်ကိုယ်ကလေးကတော့ဌာနဆိုင်ရာကတော့အဲ့ဒါတခုလည်းတော်တော်အားနည်းတယ်။ကျောက်ဖေးတွဲကိုယူဌာနလုံးချင်းလိုဌာနပြောရလဲသူတို့ပတ်ပတ်ပြီးထားတဲ့ဒီကဘုံလေးကိုလိုက်ပြီးတော့လေးလာပြီးတော့မှဒီကန်ချက်တဲ့မကြီးတဲ့ဟာလေးကိုအေးယူတာမျိုးဒီကဘုံကြီးဖြည့်လျှော့လာပြီးတော့အဲ့ဒီမျိုးတွေလုတ်ပြေးမှုတော်တော်အားနည်းပါတယ်။အတော့ကူအားနည်းတယ်။နောက်လဲဒါကြီးကကြုံမှာပဲ
။ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကျောက်စင်းရှာဖွေနေတဲ့လုပ်ငန်းခွင်ကစွန့်ပစ်မြေစာပုံတွေမှာထောင်ပေါင်းချီတဲ့ရေမဆေးကြောင်ရှာဖွေသူတွေဟာအသက်နဲ့ရင်းမီရှာဖွေကြရလိမ့်ရှိပြီးမကြခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလေရှိပေမဲ့လို့အခုချိန်အထိပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်တွင်းလုပ်ငန်းဝင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းအတွက်2018ခုနှစ်အထိဆက်ပြီးတော့ကူညီနိုင်မှုနောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုအပ်နေတယ်လို့ကုလသမဂ္ဂထိပ်တန်းခေါင်းဆောင်ပိုင်းကမနေ့တောက်ကြေးကပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပို့ပေးရေးလက်ရှိဆောင်ရွက်နေတဲ့အစီအစဉ်ကလည်းအားရစရာလုံးဝမရှိဘူးလို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့မနေ့တောက်ကြနေ့ကအထူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မယင်ချင်းနိုင်အသေးစိတ်ပြောပြပေးပါရှင်
။အဲ့ဒီအထူးသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရေးပေါ်ရန်ပုံငွေနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကအခုလိုပြောသွားပါတယ
်။ So we now have to complete the rest of the year.
ဒီနေ့အကုန်ပိုင်းအထိဆက်လက်ကူညီသွားနိုင်ဖို့လိုအပ်နေတဲ့နောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလောက်တဲ့ဒီနေ့နေ့လယ်ပိုင်းမှာနိုင်ငံတကာတိုင်းဝိုင်းကိုတောင်းခံဖို့ရှိပါတယ်။အတိအကျပြောရရင်တော့ဒေါ်လာ950သန်းပါ။ဒါဟာပြီးခဲ့တဲ့အောက်တိုဘာလကတောင်းခံခဲ့တဲ့ရန်ပုံငွေအပြင်နောက်ထပ်လိုအပ်နေတဲ့ငွေကြေးပမာဏဖြစ်ပါတယ
်။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဝီလျံစွင်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအသက်အရွယ်ကြီးသူတွေအတွက်လိုအပ်နေတဲ့အကူအညီဟာအလွန်ကြီးမားနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ But the needs and the vulnerabilities are immense.
ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့အကောက်အကွယ်မဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအဆမတန်လိုအပ်နေပါတယ်။အရင်ကလည်းကျွန်တော်တို့ပြောထားပြီးပါပြီ။ဒုက္ခသည်52ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးတွေဖြစ်ပြီးနောက်လင်ယောက်ျားတွေအသက်ခံရတဲ့အတွက်အမှုဆုံးမှဖြစ်နေတဲ့အမျိုးသမီးရေအတွက်က16ရာခိုင်နှုန်းရှိပါတယ်။ကလေးငယ်ရေအတွက်အလုံးကိုများပြားပြီးမွေးကင်းစရွယ်ကနေအသက်18နှစ်အထိအရွယ်ပေါင်းဆုံးရှိနေတယ်လို့သူတို့တွေထဲမှာနေရက်ကထွက်ပြေးရင်းနဲ့မိဘတွေနဲ့တကွဲတရားဖြစ်နေကြသူတွေလည်းရှိပါတယ
်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အသစ်တိုးချဲ့ထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ကြောင်းဝီလျံစွင်းကပြောပါတယ်။ကုလသမဂ္ဂဘက်ကလက်တလောဆိုးရိမ်မကင်းဖြစ်နေတဲ့ကိစ္စကတော့မုတ်တုံရာသီနီးကပ်လာတာနဲ့အမျှမြေပြိုကျနိုင်ပြီးရေနစ်မြုပ်နိုင်တဲ့နေရာတွေမှာတောင်းနဲ့ချီနေထိုင်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးဘယ်လိုစီစဉ်ပေးနိုင်မလဲဆိုတာပဲဖြစ်ပါတယ် တချိန်တည်းမှာပဲဒုက္ခတွေတွေညည်ရင်ပြန်ပို့ရေးမြ мян ဆန်းဆန်းသဘောတူညီထားတဲ့ကိစ္စဟာလက်တွေ့မှာအလုံးမဖြစ်ကြောင်းဖီလီပိုဂရန်ဒီကပြောပါရယ်ဒုက္ခတွေတွေညည်ရပြန်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းအခုလိုဂရန်ဒီကပြောသွားပါရယ
် And we are certainly very mindful of the fact that this situation may take a long time
ဒုက္ခတွေတွေညည်ရပြန်ရေးအချိန်တော်ကြာလိမ့်မယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလွန်ပဲသတိပြုမိပါရယ်ဒါကြောင့်လည်းဒီကိစ္စအတွက်အစီအစဉ်ချမှတ်ဖို့ကျွန်တော်တို့လိုအပ်ပါရယ်ဒါပေမဲ့လည်းအချိန်ဘလောက်ကြာမလဲဆိုတာကိုအတိအကျပြောဖို့ကျွန်တော်တို့အတွက်အခက်အခဲတွေရှိပါတယ
်။ဒုက္ခတွေတွေနေရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ပြန်မယ်ဆိုရင်သူတို့အတွက်လုံခြုံစိတ်ချရမှုရှိတယ်ဆိုတော့တတ်တည်အထောက်အထားတွေလည်းမရှိသေးဘူးလို့ဖီလီပိုဂရန်ဒီကဆိုပါတယ်။ဒီလိုအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့နေရကိုပြန်ကျင်တဲ့ဒုက္ခတွေအတွက်လုံခြုံနဲ့ကိုယ့်ရဲ့အိမ်ရွာတွေကိုပြန်နိုင်ဖို့ကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ So we have to continue to talk about return.
ဒုက္ခတွေတွေနေရပြန်နိုင်ဖို့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးကြိုးစားမှာပါဒါပေမဲ့လည်းဒီလိုပြန်နိုင်ဖို့ဆိုတဲ့နေရာမှာသူတို့ရွာတွေကိုပြန်တိဆောက်နေတာဟာသူတို့အတွက်ပဲဖြစ်ရမှာဖြစ်ပြီးတခြားသူတွေအတွက်မဟုတ်ဘူးဆိုတဲ့အချက်ပါဝင်သေချာတဲ့အခြေအနေတွေရှိရမယ်ဆိုတာကတော့ရှင်းပါတယ
်ဒုက္ခတွေတွေနေရပြန်လဲချထားရေးမှာ UNHCR ပါဝင်ကူညီဖို့မြန်မာအစိုးရဘက်ကအခုချိန်ထိသဘောတူညီမှုမရသေးပါဘူးဒါကြောင့်ကုလသမဂ္ဂရဲ့ပါဝင်မှုအခမ်းကဏ္ဍအရေးကြီးနေကြောင်းဂရန်ဒီကအခုလိုပြောသွားပါတယ
် It isCrucial, essential, indispensable, I would say.
ဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စမှာကျွန်တော်တို့ UNHCR ပါဝင်ဖို့ဟာမဖြစ်မနေလိုအပ်သလိုအရေးလည်းကြီးပါတယ်။အားလုံးသိကြတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစာပိုင်းကတည်းကဒါကိုသဘောတူထားပြီးတာပါ။ဒါပေမဲ့မြန်မာနဲ့တော့အခုချိန်ထိသဘောတူညီမှုမရသေးပေမဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာပါ
။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရပြန်လည်ချထားရေးနဲ့ပတ်သက်လို့ပထမအဦးဆုံးအထုပ်ဖြစ်ဒုက္ခသည်400နီးပါးကိုစီစစ်လက်ခံထားပြီးဖြစ်တယ်လို့ပြောပါတယ်ဒါအပြင် UNHCR UNDP စတဲ့ကုလသမဂ္ဂအေဂျင်စီတွေကိုလည်းဒီအစီအစဉ်မှာပါဝင်ကူညီဖို့အတွက်ဖိတ်ခေါ်ဖို့စတင်ပြီးစဉ်းစားနေပြီဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင
်ဒေါ်လာရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးလူတွေကြားရေးသံစာနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါတယ်ရှင်
။ဒီနေ့ညစီစဉ်တင်ဆက်မဲ့စနေညတိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။အမေရိကန်နိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကိုရုတ်တရက်ရာထူးကနေဖင်ရှားလိုက်ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးတည်အဖြစ်သမ္မတ Donald Trump အစားထိုးခန့်အပ်မဲ့အမေရိကန်ဗဟိုထောက်လှမ်းရေး Agency CIA အကြီးအကဲပေါ်မှာကမ္ဘာတဝက်ကအာရုံစိုက်နေကြပါတယ်။အီရန်မြောက်ကိုရီးယားနဲ့ရုရှားတို့လိုနိုင်ငံတကာပြဿနာတွေမှာ CIA ရဲ့ညွှန်ကြားရေးမှုရဲ့သဘောထားဟာဝန်ကြီး Tillerson လိုမဟုတ်ဘဲသမ္မတနဲ့တထက်တည်းကြနိုင်တယ်လို့နိုင်ငံသားရေးဝန်ကြီးတည်ဟာတန်တမန်ရေးထက်စစ်အရာကိုပို့ပြီးတော့အလေးထားလိုတဲ့သဘောထားရှိတယ်လို့လည်းအကဲခတ်တီကယူဆနေကြတာပါနိုင်ငံသားရေးဝန်ကြီးအပြောင်းလဲနဲ့ပတ်သက်လို့ Make the VOA ရဲ့တန်တမန်ရေးရာသတင်းတောက်စင်နီစင်းရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင
်ရောက်ကိုရဲနဲ့ဆွေးနွေးမှုတွေလို့တန်တမန်ရေးရာရေးချင်းနေတဲ့အချိန်မှာပဲအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေမှာလည်းအပြောင်းလဲတွေဖြစ်လာတော့မှာပါဂျာလူကဖေရှားခံခဲ့ရပြီးတဲ့နောက်ပြောကြားခဲ့တဲ့နှုတ်ဆက်မိန့်ခွန်းမှာတော့ရောက်ကိုရဲနဲ့တွေ့ဆုံမှုအထိဖြစ်လာတဲ့အခြေအနေတွေအတွက်ဝန်ကြီးတေလာဆန်ကအမှတ်ယူပြောကြားသွားပါတယ်
First, working with allies, we exceeded the expectations of almost everyone.
မဟာမိတ်တွေနဲ့ပူးပေါင်းပြီးတော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးဖိအားပေးခဲ့တဲ့အတွက်လူရင်းနီးပါးမျှော်လင့်တောက်တာထားတာထက်တောင်ကျော်ခဲ့ပါတယ်
။ဝန်ကြီးတင်လက်ဆက်နေရာမှာစာထုတ်ခန့်ဖို့ဆွေးပြထားတဲ့ CIA ညွှန်ကြားရေးမှူး Mike Pompeo ကတော့နိုင်ငံခြားရေးမူဝါဒတွေမှာပုံမှန်သဘောထားတင်မှတ်သူဖြစ်တဲ့လူသိများပါတယ်
။ I talked last week about the fact that North Korea is ever closer.
North Korea ဟာအမေရိကန်အတွက်မကြုံဘူးလို့အောင်အနေနဲ့ဖြစ်လာနေတယ်ဆိုတော့အရင်တစ်ပတ်ကပဲကျွန်တော်ပြောခဲ့ပါသေးတယ်
။ မြက်ကိုရီးယားအီရန်နဲ့တရုတ်နိုင်ငံတွေအပေါ်အရင်တုန်းကပြောခဲ့ပူတဲ့သဘောထားတွေအပြင် West Point စစ်တပ်ကစုစင်းတယောက်ဖြစ်တဲ့ပွန်ပီယိုဟာဝန်ကြီးတေလာဆန်လိုနိုင်ငံတကာသဘောတူညီချက်တွေကိုအားပေးမှာမဟုတ်ပဲစစ်အင်အားကိုပိုအားကူးနိုင်တယ်လို့လည်း Atlantic Council ကနိုင်ငံတကာရေးရချွန်းကျင်သူအီရန်ကိုဟင်ကသုံးသပ်ပါတယ
် I think Pompeo is more of a hawk he more of a Trumpian
Pompeo ဟာသဘောထားတင်မာပြီး Trump နဲ့ပိုတူတယ်လို့ထင်ပါတယ် American အမျိုးသားရေးဝါဒလို့ဆိုရမယ်ပိုင်းဒေသတစ်ခုလိုမျိုးပါကမ္ဘာတစ်ဝှမ်းနိုင်ငံအတော်များများမှာလည်းအမျိုးသားရေးဝါဒဘက်ပိုရင်းလာတာတွေ့နေရပါတယ်
။ထထလိုတကတည်ပြုပြီးလို့နိုင်ငံသားဝင်ကြီးဖြစ်တောင်းဝင်ယူရတဲ့အခါမှာပွန်ပီယိုရင်ဆိုင်ရမယ့်အကြီးအကဲဆုံးစမ်းသပ်မှုကြီးတစ်ခုလည်းရှိနေပါတယ်။တခုကတော့တမန်ထွန်းနဲ့မြက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝန်းတို့တွေ့ဆုံမဲ့အစီအစဉ်နဲ့အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကနောက်ထပ်တတန်းတူမတူဆုံးဖြတ်ရမယ့်ကိစ္စပါ။ဒီမိုကရက်ကိုယ်စားရေးနဲ့အငြိမ်းစားတန်တမန်တချို့ကတော့ပွန်ပီယိုနိုင်ငံသားဝင်ကြီးဖြစ်လာမယ်ဆိုရင်အီရန်သဘောတူညီချက်ကအမေရိကန်ထုတ်ဖို့များတယ်လို့ယူဆနေကြပါတယ်။အချိန်နှမှာပဲအီရန်နဲ့သဘောတူညီချက်ကိုဖျက်လိုက်ခြင်းအပြင်မြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးမယ့်အစီအစဉ်ကိုပါထိခိုက်လာနိုင်တဲ့အကြောင်းအငြိမ်းစားလက်ထောက်နိုင်ငံသားဝင်ကြီးသောမတ်စ်ကန်ထရီမန်ကပြောပါတယ်
။ There is no way in the world that throwing outA valid agreement that is working would increase your negotiating leverage with North Korea.
လက်တွေ့မှာအလုပ်ဖြစ်နေတဲ့တရားဝင်သဘောတူညီချက်တစ်ခုကိုဆွန့်ပစ်လိုက်ခြင်းအပြင်မြောက်ကိုရီးယားနဲ့ဆက်စပ်ညှိနှိုင်းရမှာအတားရမဲ့အခြေအနေတွေပိုများလာဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူး။အရင်သဘောတူညီချက်တွေအားလုံးကိုဖျက်ပစ်ဖို့ရည်ရွယ်ထားတဲ့သမရတယောက်နဲ့သူရောလက်မှတ်ထိုးတင်သလားဆိုပြီးတော့တောင်မြောက်ကိုရီးယားခေါင်းဆောင်ကသူ့ဘာသာမေးခွန်းထုတ်လာပါလိမ့်မယ်။
တတမန်ရေးရအဓိကစိန်ခေါ်မှုတစ်ခုဖြစ်တဲ့ရုရှားနဲ့ပတ်သက်လို့ပွန်ပီယိုဟာသမ္မတထရန့်နဲ့ပြင်းထန်တဲ့သဘောထားရှိနေတယ်လို့2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နှောက်ယှက်ခဲ့တဲ့အပေါ်မှာလည်းပွန်ပွင့်လေးလေးဝေဖန်ခဲ့သူပ
ါ It's pretty clear about what took place here about Russian involvement in efforts to hack
အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်သတင်းချက်လက်တွေရအောင်အင်တာနက်ကနေပေါက်ထွင်းဖို့ကြိုးစားအောင်မှာရုရှားကပါဝင်ပတ်သက်နေတယ်ဆိုတာကတော့အတော်လေးရှင်းပါတယ်
ပွန်ပီယိုပေါ်သမတ်ထွန်းကလေးစားအားကျတဲ့သဘောထားရှိတယ်ဆိုတော့အကဲခတ်တွေတညီတညွတ်ထဲလက်ခံထားကြတဲ့အတွက်လည်းနိုင်ငံသားရဲ့ဝန်ကြီးတွေဖြစ်လာခဲ့ပြီဆိုရင်တော့ယာရုမှာမြင်နိုင်တယ်လို့လည်းယူဆနေကြပါတယ်ခင်ဗျာ
ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲစနေညနေခင်းအစီအစဉ်တွေကို9:00နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်ရှင်ဒီစနေမကြခင်အဆုံးတတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
် FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအဖွဲ့ရဲ့ဒုညွှန်ကြားရေးမှူးဟောင်းအန်ဒရူးမကေးဖ်ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ်ဂျက်ဖ်ဆက်ရှင်ကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာ FBI အတွင်းကျင်းဝတဲ့မညီတာတွေကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းတွေ့ရှိမှုတွေနဲ့ FBI ဌာနရဲ့အကြီးအကဲတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရအန်ဒရူးမကေးဖ်ကိုယာရုကနေချက်ချင်းရဆိုင်တာဖြစ်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကကြေညာချက်ထဲမှာဖော်ပြထားပါတယ်။တချိန်က FBI မှာဒုတိယအကြီးဆုံးဖြစ်ခဲ့တဲ့မကေးဖ်ဟာပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ယာရုကနေအနားယူခဲ့ပြီးတော့မနက်ဖြန်သူ့မွေးနေ့မှာခန်းစားခွင့်အပြည့်အဝနဲ့ပြင်ဆင်ယူဖို့အစီအစဉ်ထားပါတယ်။ဗီဒီတန်တမန်23ဦးကိုနိုင်ငံတွင်းကနှင်းထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောလိုက်ပါတယ်ဒီသတင်းပတ်အစောပိုင်းကရုရှားတန်တမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လိုက်တာပါတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးရဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်ရေးဆိုင်ရာစီရေးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါ2018စီးရီးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုကဲရီမှုဗိုလ်ချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစီဦးစီးချုပ်ဖိုးဆရိုရန်တို့ကဒီကနေ့ပူးတဲ့ဖွင့်လှစ်ပေးလိုက်တာပါကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ပါဝင်တဲ့ဒီစီးရီးလေ့ကျင့်မှုဟာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေး260ပြည့်အထိမ်းအမှတ်အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Bay and Drive ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VO ရဲ့ညပတ်အစီအစဉ်တွေကိုတော့ည9:00ကနေ10:00ထိ Climbometer 1925 32နဲ့ Climbometer 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VO ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington. Thank you.